ပြည်မှာကိုဗစ်ရောဂါထပ်တိုးလူနာတဲ့ဓာတ်ခွဲတွေ့ရှိမှုနဲ့လာသလိုယောဂပြောက်ကင်းသွားလို့ဆေးရုံစင်ဝင်ရသူတွေလည်းတိုးလာတဲ့အကြောင်းကိုတင်ဆက်ပေးပါမယ်ရှင်ကျွန်မစုစုပါကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုပြည်မှာကိုဗစ်လူနာပေါင်း152ဦးရှိခဲ့ပါတယ်အဲ့ဒီထဲကသေဆုံးသူ6ဦးရှိခဲ့ပြီးယောဂဘိုကင်းစင်လာသူဟာ28ဦးအထိရှိထားပါပြီပြည်ရင်းကယောဂဘိုတွေ့ရှိသူတွေထဲမှာပြည်မနိုင်ငံကနေရောက်လာသူတွေရှိသလိုအဲ့ဒီလူတွေကနေတဆင့်ပြန်လည်ကူးစက်ခံရသူတွေလည်းရှိနေကြတာပါဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းတွေမှာတခွဲဆစ်ဆီးခဲ့တဲ့အထက်အတီးပြူရမဲ့ထပ်တိုးလူနာသစ်လုံးဝမရှိခဲ့တဲ့ရက်တွေဆက်ခဲ့သလိုဒီကနေ့မနက်အစောပိုင်းမှာလည်းတခွဲနမူနာ208ခုကိုဆစ်ဆီးအပြီးမှာအတီးပြူလူနာသစ်တအူးသာတွေ့ရှိခဲ့တာပါအခုလိုကိုဗစ်လူနာသစ်တွေ့ရှိမှုညှော်နေလာတာဟာအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုတွေဖြစ်တာကြောင့်ဒီအခြေအနေကိုဆက်ထိန်နိုင်မှုအတွက်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားမှုဒေါက်တာတန်းနိုင်စိုးကမြစ်တာရက်ခံထားပါတယ
်ဒါစုအတိုင်းဝိုင်းဒီလိုတိုင်းဝိုင်းနေ့စီတိုင်းဝိုင်းပေါ့နော်ဒီနာဝင်တဲ့အတိုင်းဝိုင်းတူဖို့တူဖို့ပေါ့နော်ဘောဆိုရင်ဒီထဲပုံကောင်းဆောင်ရွက်ပြီးကြပါလေနော်အဲ့လိုဆောင်ရွက်ဆောင်ရွက်နိုင်တယ်ပေါ့နော်ကျွန်တော်တို့ဒီကိစ္စရာဘာပဲပြောသိရှိမှုလုံးပါလေစလို့ချက်ပေါင်းမှုမှာချက်စင်းပေါ့နော်အဲဘောဆိုရင်ဘာအနေနဲ့ဒီမိုက်နဲ့အားသာဝင်ဌာနထုတ်ပြန်လာတဲ့ရည်ရွယ်ချက်တွေပေါ့နော်အကျဉ်းစီးချက်တွေတိုင်းနာမှုအားနည်းလို့ဆိုရင်တော့ကျွန်တော်တို့ခုနပြောတာကိုဒါပြစ်ရှင်ကလည်းလည်းမြင့်တက်လာနိုင်ရပါတော့အဲ့တော့ကျွန်တော်လက်တလောအခြေအနေကြီးရောဝင်တာနေရပါတယ်ဒါပေမဲ့ဆီဆက်လက်ပြီးတော့ဝင်တာနေအောင်လို့ဆက်လက်ပြီးတော့အားရင်ပေါ့အဖြစ်နေပါတော့ကောင်းနေတဲ့နေရာတွေဆက်ပြီးတော့အားလုံးဝိုင်းဝန်းပြီးတော့ဆောင်ရွက်ပြီးကြပါအောင်လို့အဲ့တော့အနေနဲ့ပြီးတော့မြင့်တက်ရဲ့မှာပါရပါတယ
်ကိုဗစ်ရောဂါကာကွယ်ထိန်းချုပ်နိုင်ရေးအတွက်ပြည်တွင်းမှာအစိုးရဌာနချင်းပူးပေါင်းထားတဲ့အမျိုးသားအဆင့်ဗဟိုကော်မတီကိုဖွဲ့စည်းထားသလိုကျန်းမာရေးဝန်ထမ်းတွေအပါအဝင်စေတနာရှင်လှုပ်ရှားပေးတွေကလည်းဒီရောဂါတိုက်ထုတ်နိုင်ရေးအတွက်ကူညီဆောင်ရွက်နေကြတာပါကိုဗစ်ရောဂါဖြစ်ပွားမှုကိုတုံ့ပြန်ရမှာအမေရိကန်ပြည်ထောင်စုအပါအဝင်အရှေ့တောင်အာရှနိုင်ငံတွေပူးပေါင်းဆောင်ရွက်နေပြီးဒါတွေကိုအရှိန်မြင့်တင်နိုင်မှုအတွက်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကလည်းမနေ့တုန်းကအွန်လိုင်းအစည်းအဝေးမှာတက်ရောက်ဆွေးနွေးခဲ့တယ်လို့ထုတ်ပြန်ထားပါတယ်ပြည်내နဲ့တိုင်း18ခုမှာကိုဗစ်အတီးပြူလူနာပေါင်း152ဦးကိုတွေ့ရှိခဲ့ပြီးအဲ့ဒီထဲကပိုးတွေ့လူနာအများဆုံးရှိတာကတော့ရန်ကုန်တိုင်းထဲမှာဖြစ်ပါတယ်။အေရော်ရီတိုင်းကမြို့နယ်တွေမှာတော့အသွာလာကန့်သက်သူတွေရှိနေပေမဲ့ယောဂပိုးတွေ့ရှိသူလုံးဝမရှိသေးပါဘူး။ဖျာပုံမြို့နယ်အမာမြို့မှာတော့ကိုဗစ်နဲ့ပတ်သက်တဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကချမှတ်ထားတဲ့စောင့်ရဲရှောင်ရဲအချက်တွေကိုလမ်းတွေထဲမှာသတိပေးနှိုးဆော်တာတွေလှုပ်ဆောင်နေပြီးတခြားဒေသကရောက်ရှိလာသူတိုင်းကိုသတ်မှတ်ထားတဲ့နေရာတွေမှာကွာရန်တင်း21ရက်ဝင်ခိုင်းတယ်လို့သိရပါတယ်။အရင်ကရန်ကုန်ကပြန်လာသူတွေကိုအသွာအလာမကန့်သတ်ခဲ့ပေမဲ့အခုတော့ဗေနီယာကလာသူကိုမဆို21ရက်တာချူဝင်ခိုင်းတယ်လို့အမားမျိုးမှနေထိုင်တဲ့ကိုအောင်မျိုးထွတ်ကအခုလိုပြောပါတယ
်။ရန်ကုန်ကတော့ဆက်စားခြင်းတော့ရန်ကုန်ကမထားဘူးအဲ့ဒီရွှေလီတို့ပြင်လာအဲ့ဒီဘက်တွေပေါ့ဒါချီလေးဘက်တွေအဲ့လိုမျိုးပြန်လာတဲ့သူတွေကတော့ဒီမှာနေရတယ်။ရန်ကုန်ကလူတွေကတော့မနေရဘူးတော့အခုနောက်ပိုင်းမှပြန်ပြီးသတ်မှတ်လိုက်တာပေါ့အခုနောက်ပိုင်းရန်ကုန်ကပြန်လာရင်လည်းဒီမှာ21ရက်နေရတယ်
ဒီကနေ့ညနေထုတ်ပြန်ပြီးချိန်အထိဆိုကိုဗစ်လူနာပေါင်း118ဦးကိုသက်ဆိုင်ရာဆေးရုံတွေမှာအသီးသီးထားရှိပြီးကုသပေးနေတယ်လို့သိရပါဗျ။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။